ကခိုင်ပြည်နယ်မေဖုံမြို့နယ်တွင်ကရာကြီးအုပ်ချုပ်မှုလူဦးကျန်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးခံရတာကြောင့်တခြားကြီးစွာအုပ်ချုပ်မှုတွေလည်းအလားတူဖမ်းဆီးခံရမှာကိုစိုးရိမ်နေကြတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါကခိုင်ပြည်နယ်မေဖုံမြို့နယ်တွင်ကရာကြီးအုပ်ချုပ်မှုနှစ်ယောက်ကိုပြီးခဲ့တဲ့မေလ30ရက်နေ့ကစစ်ဆေးစရာရှိတယ်ဆိုပြီးတပ်မတော်ကခေါ်ဆောင်တော့ပြီးတပ်မတော်ဗိုလ်တဦးကအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်နဲ့မှုန့်ဖွင့်ထားတယ်လို့မေဖုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်စနေနေ့ကပေါ့သူတို့ကိုဒီမှာခိတ္တဆွဲထားတဲ့ပြူဟာမှုကဆွနေဖို့ခေါ်တယ်ဆိုပြီးတော့အမှုပြေအောင်အုပ်စုပေါ့နော်အုပ်ချုပ်ရေးမှုဥမောင်စောပြီးတော့မြို့ပေါ်မှာရွာတိတ်တွေရွက်ွက်အုပ်ချုပ်ရေးမှုဥကြုံမြင့်သူတို့နှစ်ယောက်ကသွားပြီးတော့အဲ့မှာအစ်စ်ခံပါတယ်သူကစစ်တာပေါ့နော်အဲပြီးတော့သူအိမ်မျိုးလည်းကြာခွေတယ်ပြီးတော့နောက်တနေ့30တရနေ့ပေါ့တနေ့ငွေရေးကြတော့သူတို့ကချမ်းဖက်ပုံမှားနှစ်ခုနဲ့50နေ့ပုံမှားနှစ်ခုနဲ့သူတို့ကအမှုဖွင့်ပါတယ်ဟောမနေ့ကတော့ရမယူရယ်ပေါ့နော်အဲဆက်ပြီးတော့ဆယ်လီရမယူပြီးတော့အော်သူတို့ကိုဖမ်းရှုပ်ထားတာတော့အော်ဒါကတော့ဖြစ်စဉ်အချင်းပေါ့နော်ဟုတ်ကဲ့မြေမြွနဲ့မြေမရဲစခန်းမှာပါဟုတ်ပြောတာတက်ကဆွဲလို့ပြောပါတက်ကဗိုလ်တူကပေါ့နော်ကိုယ်စားလေသူကဆွဲဟိုကိုစားပြီးပြီးတော့ဆွဲတယ်သူကပြော
စီရင်တင်မှနေတဲ့ရခိုင်ပြည်နယ်မှာရကြည်အုပ်ချုပ်မှုတွေဟာမကြာခဏဆူဆူလို့ဖန်စီစစ်စစ်တာကိုခံနေကြပြီးအခုလိုဖန်စီအရေးယူတာတွေကြောင့်တခြားကြီးရောအုပ်ချုပ်မှုတွေလည်းစိုးရိမ်နေကြတယ်လို့ဥဖေတန်းကဆက်ပြောပါတယ
်တက်ရောက်လာတဲ့နောက်ပိုင်းမှာအဲ့လိုဟိုရမျိုးတဲမှာစစ်စစ်တာတွေရှိရယ်အဲ့ဆွဲရနေရာကြီးရရှိရယ်အဲ့တော့ဒီကူရောကြည့်ရအောင်ရှုမှုတွေကိုဖန်ဆီးတာတွေရှိတာဆိုတော့မြို့ကတော့နည်းနည်းချားကြည့်အောင်ရှုမှုတွေပဲအဲဒီကိစ္စပေါ်မှာအစိုးရမကင်းဖြစ်နေကြပါဘူးအဲဘာလို့လဲဆိုတော့သူတို့ကတော့အေးတက်ကရောတက်တက်ကရောဆူရောဖက်ကရောဟိုသူတို့ချားမှန်နေရတော့အာသူတို့ဟိုပါစိတ်ပါတိရှိစီပါတိရှိစီအဲသူတို့ကတော့တစ်ဖက်ကခေါ်ရင်လည်းတွားရတယ်အဲဒါသူတို့ဖက်ကအကူကြီးတောင်းရင်လည်းလုပ်ပေးရတဲ့ကိစ္စတွေလည်းရှိတယ်အဲဒါတော့တစ်ဖက်ကတစ်ဖက်အဲ့လိုဂျာညာတဲ့အုပ်ချုပ်မှုတွေကိုဟိုဒါကနည်းနည်းအဲ့လိုအရေးယူမှုပြုလုပ်တာတဲ့အခါမှာသူတို့အနေနဲ့လည်းအဲဒါနှစ်ဖက်ကြားမှာဂျာညာတော့အခုမလို့ရှင်ဘူးဆိုတဲ့အတန်တွေထွက်နေမှာနော်မလို့ရှင်တော့ဘူးပြန်ပြီးတော့အော်တာဝန်လေးအပ်မယ်ဆိုတဲ့အတန်တွေတော့ဂျာညာတယ်
ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းကတောင်ကုန်းမြို့နယ်စာပြင်ကြီးရွာမှာလည်းတိုင်းရေးစစ်စရာတူအူကိုလက်နက်ကင်ဖွဲ့တခုကဖမ်းဆီးခေါ်ဆောင်တော့တယ်လို့စာပြင်ကြီးရွာအုပ်ချုပ်မှုဦးဝင်းမင်းကပြောပါတယ
်။ဒေသတုံးစစ်ပေးလို့ညဖြစ်လာပြီးဒီနေ့နဲ့ဆီမှာအရင်ငါးစီးနဲ့ဒီတချို့ပဲလာပြီးလို့ရှိတယ်။ဒီရအုပ်ချုပ်မှုအင်းဒီကိုအားပေးဝင်ပြီးလို့ရှိတယ်။ပုံဦးဒီနောက်ခြောက်ခုခဲ့တယ်အုပ်ချုပ်မှုကိုစာရည်ရဲ့ဒီကစုကိုစာရည်ဒါပေမဲ့မတွေ့ဘူးလား။အတွေ့တော့နေရမရှိတော့မတွေ့ဘူး။ဆက်တယ်ပဲသူကအုပ်ချုပ်ရေးအဲ့ဒါမင်းမဝေးပြန်လိုက်ဘူးဆက်ရောက်ပြီးတော့ရှိနေကခုန်ဖြစ်ပါတယ်ဟုတ်တယ်အုပ်ချုပ်ရေးမှုတွေကမတည်သေးလို့ဘယ်လိုမရခဲ့ဘူးပေါ့အဲဒီရတဲ့ဒီမှာဒီစားပြန်မှာရင်းနေတဲ့ဒေရီယာတွေနဲ့ဖိထိုးတဲ့အလုပ်တွေလုပ်တာအတိအကျတော့မကြည့်ဘူးဒီကမှလည်းယူနေတဲ့နေရာကိုဒါပေမဲ့တောင်းလိုက်ရင်ပြောတာပဲဒီနေ့ဒီနေ့မလေးတုံးနဲ့ပါကြတယ်အဲနောက်ထောက်ကန်ထောက်ကန်
လာရောက်ဖန်စီသူတွေဟာလက်နက်တွေကင်ဆောင်ထားပြီးအဲရခိုင်လက်နက်ကင်ဖွဲ့ဖြစ်နေလို့ဒေသခံတွေကယူဆကြပါမယ်။ရခိုင်လက်နက်ကင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့စားပြင်ကြီးရောဖြစ်စဉ်နဲ့ပတ်သက်ပြီးသူတို့လက်ချက်မဟုတ်ဘူးလို့ညင်ပါတယ
်။ကျွန်တော်အဲ့ကောင်တော့အဲ့လိုမျိုးဖြစ်စဉ်မရှိဘူးကြ။ကျွန်တော်တို့ဘက်ကအဲ့လိုခိုးသွားတယ်ဆိုတော့ဖြစ်စဉ်မျိုးဟိုကျွန်တော်စီကတော့ဘာမှရောက်လာတာတော့မရှိသေးဘူး။အော်ကျွန်တော်တို့ဒီကတိရှိရတဲ့လောက်ကတော့အဲ့ဒီဘက်မှာကတို့တို့ဒီလူမှုရေးပြဿနာတွေလည်းတို့တို့မှအများကြီးရှိကြတာပေါ့နော်။နောက်ဒီဟိုပါတီမတူတာတွေပေါ့နော်။နိုင်ငံရေးပါတီတွေကြားမှာတို့ NLD နဲ့ဒီတပ်ခံရေးတွေကြားမှာလည်းပဲအဲ့ဒီမှာဟိုတစ်ဖက်နဲ့တစ်ဖက်နေပြီးတော့ဒီမနာလိုမုန်းထားရောက်ချတာတွေလည်းအများကြီးဖြစ်နေတယ်။ဆိုတော့ဒီကြားထဲမှာမြန်မာစစ်တပ်ကလည်းပဲတို့တို့ဒီဟိုတို့မတင်ခါတဲ့သူတွေကိုဟိုညာကြီးမင်းကြီးလာပြီးတော့မှအဲ့လိုမျိုးဆွေးသွားတာလည်းရှိရင်တော့ကျွန်တော်တို့သိရတယ်။ဆိုတော့ဒီအရေကတော့ကျွန်တော်တို့နဲ့တော့ဘာမှပတ်သက်မှုမရှိဘူ
း။လက်ရှိချိန်မှာတောင်ကုန်းမြို့နယ်ဘက်မှာတိုက်ပွဲတွေမရှိပေမဲ့အရသားတွေပါတီဝင်တွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။အခုလိုဖမ်းဆီးနေတာကြောင့်အုပ်ချုပ်ရေးမှုတွေမလုံခြုံတော့တဲ့အခြေအနေကိုရောက်နေတယ်လို့စာပြင်ကြီးကအုပ်ချုပ်ရေးမှုဦးဝင်းမင်းကပြောပါတယ်
။အုပ်ချုပ်ရေးမှုလည်းရတာတော့ဒီဆက်ဆီဘယ်လိုပြောဆက်ဆီကြည့်လဲဆိုလို့ရှိရင်တော်တော်ကြီးပေါ့အဲ့ဒီဆိုရင်ရတဲ့လူတော်စုတစ်ခုလုံးရောတာရီတော်ရင်ဒီထိုင်ကိုညာပါအေးနေရမစားရရထပြရကိုရောင်းနေပါကိုဖြစ်ကိုခံရတယ်လို့ဖြစ်နေတယ
်ပြီးခဲ့တဲ့ရပိုင်းတွင်ကလည်းစစ်တေမျိုးပေါ်လူစေကားတဲ့နေရာတစ်ခုမှာရကြည်အုပ်ချုပ်မှုတူအတက်ခံရတယ်လို့စီအေးတင်းမှနေတဲ့ရခိုင်မြောက်ပိုင်းဖက်မှာလည်းရကြည်အုပ်ချုပ်မှုတွေဖမ်းဆီးခံရတာတွေတတ်ဖြတ်ခံရတာတွေလည်းရှိနေပါတယ်လက်ရှိရှင်ဒီရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတနင်္လာနေ့နှစ်ဖက်ကြားထက်မှာနေရာခက်တာကြောင့်နှုတ်ထွက်တော့တဲ့ရကြည်အုပ်ချုပ်မှုတွေလည်းအများပြားရှိနေပါတယ်ကျွန်တော်တက်နိုင်စစ်တွေကနေသတင်းပေးပို့ထားပါတယ်